Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အစံကနေ2020ပြည်ဒီဇင်ဘာလ16ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းချွန်းတို့ကပူးတွဲပြင်ဆင်ပါပါ။ Joe Biden ကိုရွေးကောက်ခံသမ္မတအဖြစ် American အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပထမဆုံးချိန်အတိအမှတ်ပြုလိုက်ပါတယ်။အင်္ဂါနေ့ကအထက်လွှတ်တော်မှပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာ
So today I want to congratulate President-elect Joe Biden. The President-elect is
ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုဒီကနေ့မှကျွန်တော်ဂုဏ်ပြုချင်ပါတယ်။အထက်လွှတ်တော်အတွက်ရွေးကောက်ခံသမ္မတဟာလူစိမ့်တယောက်မဟုတ်ပါဘူး။သူကိုယ်တိုင်လည်းနှစ်ပေါင်းများစွာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့သူပါ။နောက်ပြီးရွေးကောက်ခံဒုသမ္မတကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်ကိုလည်းကျွန်တော်ဂုဏ်ပြုပါတယ်။ကျွန်တော်တို့ရဲ့သဘောထားကွဲပြားခြားနားမှုတွေလွန်ပြီးကြီးမယ်ဆိုရင်အမေရိကန်နိုင်ငံသားအလုံးဂုံယူရမှာကတော့ကျွန်တော်တို့နိုင်ငံမှာပထမဆုံးအချိန်အမျိုးသမီးဒုသမ္မတရှိလာပြီးဆိုတာပဲဖြစ်ပါတယ်လို့ပြောသွားတာပါအခုလို Republican ခေါင်းဆောင်ရဲ့မိကွန်းဟာရွေးကောက်ပွဲမှာသမ္မတ Donald Trump ရှုံးနိမ့်မှုနဲ့ပတ်သက်လို့သူတို့ဘက်ကသတင်းပတ်အကြံကြားနှုတ်ဆက်နေမှုကိုလည်းအဆုံးသတ်စေခဲ့ပါတယ်တနည်းအားနည်းက Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးဖွဲ့ကနေပြည်내ကိုစားပြုမဲအရေးအတွက်စုစုပေါင်း306မိနစ်အနိုင်ရရှိသူဖြစ်ဂျိုးဘိုင်ဒန်ကိုတရားဝင်ကြေညာခဲ့ပြီးတဲ့နောက်မစ်မက်ကော်နယ်ကတရားဝင်အသိမှတ်ပြုကြောင်းပြောကြားခဲ့တာဖြစ်တယ်လို့အခြား Republican အထက်လွှတ်တော်အမတ်တွေအနေနဲ့လည်းရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရရှိတာကိုဝန်ခံပြောကြားဖို့အချိန်တန်ပြီလို့လည်းသူ့ရဲ့မိကွန်းမှာတိုက်တွန်းသွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်မှာလူထောင်ပေါင်းများစွာအသက်ဆုံးရှုံးခဲ့တဲ့ COVID-19 ကပ်ရောဂါအကျက်တဲကာလကျင်းပမဲ့သမရကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်တည်သူကျန်းမာရေးကာကွယ်ရေးအစီအမံတွေကိုရွေးကောက်ခံသမရဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းစုပွဲကျင်းပရေးကော်မတီကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်2021ခုနှစ်ဇန်နဝါရီလ20ရက်နေ့မှာဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ဟာကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေရှိနေတဲ့လွှတ်တော်အဆောက်အအုံမှာကျန်းသစ္စာကျိန်းဆိုကြမှာဖြစ်ပြီးအဲ့ဒီနောက်ဘိုင်ဒန်ကအဖွင့်မေကွန်းပြောကြားမှာဖြစ်ပါတယ်ရှင်အရေးပေါ်အသုံးပြုဖို့အတွက်ပထမဆုံးကာကွယ်ဆေးအဖြစ်ခွင့်ပြုချက်နဲ့အတူ American ဆေးရုံတွေမှာအင်္ဂါနေ့က COVID-19 ကာကွယ်ဆေးထိုးပေးတာတွေကိုတိုးမြင့်လိုက်တယ်လို့နောက်ထပ်ဒုတိယကာကွယ်ဆေးခွင့်ပြုဖို့အတွက်လည်းတာဝန်ရှိသူတွေဘက်ကသုံးသပ်နေပါတယ်။ American မှာအစိုးရဆုံးဖြစ်လာတဲ့အကြက်အသေးကိုတိုက်ဖြတ်နိုင်ဖို့အတွက်အခုလိုကာကွယ်ဆေးတွေအရေးပေါ်ခွင့်ပြုရေး FDA အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာနကစီမံဆောင်ရွက်နေတာပါ။American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Moderna နဲ့American အမျိုးသားကျန်းမာရေးဌာနတို့ပူးပေါင်းတီထွင်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုကြိုတင်ပနာမစစ်ဆေးသုံးသပ်ချက်တွေအရလုံခြုံစိတ်ချပြီးထိရောက်မှုရှိတာတွေ့ရတယ်လို့ FDA ကအင်္ဂါနေ့ကအတည်ပြုကြေညာချက်ထုတ်ပြန်ခဲ့တာပါအခုလို FDA ရဲ့သုံးသပ်အတည်ပြုချက်ဟာ Moderna ကာကွယ်ဆေးကိုတရားဝင်ခွင့်ပြုချက်ရဖို့ပုံမူနှိစက်လာစေတာပါလာမယ့်ကြာသပတေးနေ့မှာ Moderna ကာကွယ်ဆေးနဲ့ပတ်သက်လို့ပြင်ပကျွမ်းကျင်သူတွေပါတဲ့အကြံပေးကော်မတီကနေဆုံးဖြတ်ချက်တွေချမှတ်မှာဖြစ်ပါတယ်။အဲ့ဒီနောက်မကြာခင်အချိန်ပိုင်းမှာတော့ FDA ကနောက်ဆုံးဆုံးဖြတ်ချက်ကိုကြေညာမယ်လို့ညွှန်လင်းရပါတယ်ရှင်။ဂျာမနီနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်မှာအတည်ပြုဖို့နဲ့ဒီနေ့မကုန်ခင်စတင်ထိုးပေးနိုင်မယ်လို့ညွှန်လင်းကြောင်းအင်ဂါနေ့ကဂျာမန်ကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်။EMA ဥရောပဆေးဝါးဆိုင်ရာအေဂျင်စီကနေ Pfizer နဲ့ BioNTech ကာကွယ်ဆေးအတွက်နောက်ဆုံးအတည်ပြုဖို့ဒီဇင်ဘာလ23ရက်နေ့မှာဆွေးနွေးကြမယ်လို့သူ့အနေနဲ့သိရကြောင်းဘာလင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီး Jens Spahn ကနေသတင်းတောက်တွေကိုပြောကြားခဲ့ပါတယ်EMA agency ဟာဥရောပသမ္မဂအတွက်ကာကွယ်ဆေးတွေနဲ့အခြားဆေးဝါးတွေကိုအကဲဖြတ်ခွင့်ပြုပေးရတဲ့အဖွဲ့ဖြစ်ပါတယ်Pfizer နဲ့ BioNTech ကာကွယ်ဆေးကိုဗြိတိန်ကနေဒါ American နဲ့အခြားနိုင်ငံတွေမှာအသုံးပြုခွင့်ရထားပြီးဖြစ်ပါတယ်။ဂျာမနီအနေနဲ့ EMA ရဲ့ခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီး Spahn ကကာကွယ်ပြောဆိုရမှာဂျာမနီအနေနဲ့တနိုင်ငံနဲ့ဆုံးဖြတ်ခွင့်ပြုချက်ပေးတာထက်ဥရောပတဝန်ကြဲကြဲပြန့်ပြန့်ဆုံးဖြတ်ခွင့်ပြုတာမျိုးကိုပဲသူ့အစိုးရကအမြဲထောက်ခံနေတာဖြစ်တယ်လို့ပြောဆိုသွားပါတယ်။လက်ရှိမှာတော့ဂျာမနီမှာ COVID-19 ကူးစက်မှုအခြေအနေအဆိုးဆုံးကိုရင်ဆိုင်နေရပါတယ်။ ရုရှားတုံးကြီးတွေဝေယူမှုအပေါ်တူရကီကိုပိတ်ဆို့အရေးယူဖို့ထရန့်အစိုးရရဲ့ဆုံးဖြတ်ချက်ကိုတူရကီအစိုးရဘက်ကပြစ်တင်ရှုံချတုံ့ပြန်လိုက်ပါတယ်။ဒါပေမဲ့တူရကီအစိုးရဘက်ကလက်စားချေတုံ့ပြန်တာတွေမလုပ်သေးတာကိုကြည့်ရင်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အစိုးရသစ်တက်လာမယ့်အချိန်ကိုစောင့်ဆိုင်းနေတဲ့လက္ခဏာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။တိုက်ပွဲမှာရောဆွေးနွေးတဲ့နေရာမှာပါတူရကီဟာခိုင်ခိုင်မာမာရှိနေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမေဗလုတ်ချာဗာရှိုဗလိုကအင်္ဂါနေ့ကတုံ့ပြန်ပြောကြားခဲ့ပါတယ်။တူရကီအနေနဲ့အမေရိကန်အစိုးရရဲ့ပိတ်ဆို့အရေးယူမှုဆုံးဖြတ်ချက်ကိုရှုံချကြောင်းနဲ့ဒီလိုမှားယွင်းတဲ့လုပ်ရက်ကနေတက်နိုင်သမျှအမြန်ဆုံးနောက်ပြန်ဆုတ်ဖို့တူရကီဒုသမရဖူအတ်အော့ခ်တိုင်းကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမထောမှာမြန်မာနိုင်ငံမှာမနေ့တုန်းကလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1000ကျော်ထပ်မံတွေ့ရှိခဲ့ပါတယ်။ကျွန်မရဲ့အားသာဝန်ကြီးဌာနကည7နာရီချိန်ထုတ်ပြန်ကြေညာဒီဇင်ဘာလ15ရက်နေ့အတွက်တက္ကသိုလ်နမူနာပေါင်း 13,884 ခုကိုစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူ 1,155 ဦးတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း 13,669 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက18ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက 1,319 ဦးရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစတော့မြန်မာနိုင်ငံမှာတခွဲနမူနာ 13,800 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကိုဆက်ပြီးထိန်းချုပ်နိုင်မှုအတွက်ဒီဇင်ဘာလ15ရက်နေ့အထိအစိုးရကချမှတ်ထားတဲ့ညွှန်ကြားချက်တွေအမိန့်ကြော်ညာစာတွေကိုဒီဇင်ဘာလ31ရက်နေ့အထိရပ်တိုးသတ်မှတ်ထားပေမဲ့ပြည်တွင်းလေကြောင်းလိုင်းခရီးစဉ်တွေကိုတော့ဒီကနေ့ကစပြီးပြန်လည်ပြည့်စွက်ခွင့်ပြုထားပါတယ်။လေကြောင်းလိုင်းတွေ၊လေဆိပ်ဝန်ထမ်းတွေနဲ့လေယာဉ်စီးခီးတွေကိုလိုက်နာရမယ့်ကျန်းမာရေးစံသတ်မှတ်ချက်တွေလက်ဆိုပြီးတော့လည်းကျန်းမာရေးနဲ့အာဂဒါဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။မင်္ဂလာဒေ့ရှ်နိုင်ငံနဲ့လက်ဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့ရာမမိုးရစ်စီတွေကိုတားဆီးနိုင်မှုအတွက်တနိုင်ငံလက်ဆက်တပ်ဖွဲ့တွေကင်းလက်ဆောင်ကြည့်ဖို့မြန်မာနဲ့မင်္ဂလာဒေ့ရှ်မိုးရစ်စီဝါတိုက်ဖြတ်ရေးအာဏာပိုင်တွေအကြားသဘောတူညီခဲ့ကြပါတယ်။မိုးရစ်စီဝါကိစ္စထောက်လိုင်းရေးသတင်းတွေဖလှယ်ရေးနဲ့တပ်ပြကျော်တို့ရှောက်ဆောင်ကြည့်ဖို့ကိုလည်းတဖက်ဆွေးနွေးသဘောတူညီကြတယ်လို့ Bangladesh အခြေဆိုင် The Daily Star သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမွေးစေဝါတာစီနေတဲ့ရဲတပ်ဖွဲ့ DED နဲ့ Bangladesh နိုင်ငံမွေးစေဝါထိကျွေးရေးဦးစီးဌာန DNC တို့အကြားဗီဒီယိုကတည်းကအစီအစဉ်ကျင်းပအပြီးမှာအခုလိုသဘောတူညီချက်တွေရရှိတာဖြစ်ပါတယ်။ Bangladesh နိုင်ငံရဲ့ရာပစေးပြားတွေခိုးသွင်းနေတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့ကြောင်းနဲ့ Bangladesh နိုင်ငံအနာကရာပစေးပြားထုတ်လို့ရနေရ49နေရာနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုမြန်မာနိုင်ငံကိုပေးအပ်ခဲ့ကြောင်း Bangladesh မြို့စေဝါထိကျွေးရေးဦးစီးဌာနညွှန်ကြားမှုချုပ် Mohammed Ashnor Jabbar ကအစီအစဉ်ပြီးမှာသတင်းတောက်တွေကိုပြောပါတယ်။ Bangladesh ကပေးအပ်ထားတဲ့သတင်းတွေအပေါ်အခြေခံပြီးမြန်မာနိုင်ငံဘက်ကမောင်တော်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းကရာဘာစေးပြားထုတ်လို့ရနေရာတွေကိုရှောက်ဖွေဖို့တုတ်နေနိုင်ငံအကြောင်းကိုစီဝေးမှာပြောတယ်လို့လည်းကြေကြဲမှုချုပ်ဂျပါကပြောပါရယ်စီဝေးမှာနိုင်ငံအကြားဒေသတစ်လျှောက်ပူးတွဲကင်းလဲဖို့နဲ့ဆက်သွယ်ရေးယုံတွေပုံပြီးဖွင့်လှစ်သွားဖို့ကိစ္စတွေကိုဆွေးနွေးကြကြပြီမဲ့လည်းဘယ်အချိန်မှဒီလုပ်ငန်းတွေစတင်လုပ်ဆောင်မလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်ဘူးစေဝါထိကျွေးဌာနကပြောကြားခြင်းမရှိဘူးလို့လည်း The Daily Star သတင်းမှာဖော်ပြထားပါရယ်ခင်ဗျာအိန္ဒိယနိုင်ငံ New Delhi မြို့တော်အနားဆန္ဒပြနေတဲ့လယ်သမားတွေဟာအထင်မြင်မှလက်စားခံရသူတွေဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကပြောပါတယ်
။ आजकल दिल्ली के आसपास किसानों को भ्रमित करने की बड़ी साजिश चल रही है। उन्हें डराया जा रहा है।
ပကြာတိကြီးရက်တွေတဲ့လက်သမားတွေနားလည်ရခဲ့အောင်လှုပ်ကြံပြောဆိုမှုတွေအများပြားရှိနေပါတယ်။ပြည်ပြပြောင်းလဲမှုအသစ်တွေလုပ်ပြီးရင်လက်သမားတွေရဲ့လေယာဉ်တွေကိုတပားသူတွေကသိမ်းယူမယ်လို့ပြောနေတာကိုသူတို့တွေစိုးရိမ်နေကြပါတယ်လို့ဝန်ကြီးချုပ်မိုဒီကသူစာတီးကြားတဲ့ပြည်ထောင်စုအင်္ဂါနေ့ကပြောတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတစ်ခုကနွားလို့ဝယ်ယူဖို့စာချုပ်တာနဲ့အဲ့ဒီနွားတွေအသိခံရမှာလားလို့လည်းသူကမေးခွန်းထုတ်လိုက်ပါတယ်။စကြဝဠာဥပဒေတွေကိုပြည်ပြပြောင်းလဲဖို့အတွက်တောင်းဆိုနေတာတပောင်းများစွာကြာမြင့်ခဲ့ပြီဖြစ်ကြောင်းအတိုက်ခံပါတီကသူတို့အာဏာရစေကလေးကဒီဥပဒေတွေကိုပြောင်းလဲဖို့ကြိုးပမ်းနေကြတာဖြစ်ပေမဲ့မှားယွင်းတဲ့ဂရီစကားတွေကိုသာပြီးကြတာဖြစ်ကြောင်းလည်းသူကပြောပါတယ်။ဝန်ကြီးချုပ်မော်ရီအစိုးရကအစ်စ်ပြရန်လိုက်တဲ့စီးပွားရေးဥပဒေ၃ခုလုံးကို လုံးလုံးလျားလျားဖြတ်သိမ်းပြီးဖို့တောင်းဆိုနေတဲ့အိန္ဒိယနိုင်ငံသားတွေဒီလီမျိုးနာလမ်းတွေနဲ့ဂျထားလမ်းတချို့ကိုပိတ်ပြီးဆန္ဒပြနေတာဂျပန်20ရှိတာပြီးဖြစ်ပါတယ်။ဒင်းရာတွေကလည်းအိန္ဒိယနိုင်ငံသားတွေအစံကခံဆန္ဒပြနေကြတာပါ။အစိုးရတာဝန်ရှိသူတွေနဲ့တောင်သူလယ်သမားတပ်မကကောင်းဆောင်တွေအကြားဆွေးနွေးပွဲတွေ6ကြိမ်တိုင်းကျင်းပခဲ့ပေမဲ့လည်းအခုချိန်အထိတစ်ဖက်သဘောတူညီချက်မရကြသေးပါဘူးခွင့်။ထိုင်ဝမ်လူဦးရေရဲ့60ရာခိုင်နှုန်းဖြစ်တဲ့ထိုင်ဝမ်ပြည်သူပြည်သား15တန်းကို COVID-19 ကာကွယ်ဆေးထိုးပေးဖို့ညီမန်းထားတယ်လို့ထိုင်ဝမ်ကျန်းမာရေးတာဝန်ရှိသူတို့ကပြောပါတယ်။ထိုင်ဝမ်က COVAX လို့ခေါ်တဲ့တကမာလုံးကာကွယ်ဆေးရရှိရေးအစီအစဉ်ကနေ COVID-19 ကာကွယ်ဆေးဝယ်ယူရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။ဒါ့အပြင်စံတပ်မှုတတိယအဆင့်ကိုရောက်ရှိနေပြီဖြစ်တဲ့တခြားကာကွယ်ဆေးထုတ်လုပ်သူတွေနဲ့လည်းသဘောတူညီချက်ရဖို့ဆွေးနွေးနေတယ်လို့ထိုင်ဝမ်ကယောဂထိတ်ချုပ်ရေးဘုဒ္ဓနာဒုတိယကျင်းကျမ်းဘုဂျင်ဟွေယန်ကပြောပါတယ်။ COVAX အစီအစဉ်ကတကမ္ဘာလုံးကိုကာကွယ်ဆေးညီတူညီမျှဖြန့်ဖြူးပေးဖို့ညီမန်းထားပေမဲ့အခုချိန်ထိဖြန့်ဖြူးပေးဖို့ရေလုပ်ငန်းတွေစတင်နိုင်ခြင်းမရှိသေးပါဘူး။ထိုင်ဝမ်အနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့မရှိမဖြစ်လုပ်ငန်းတွေကလုပ်သားတွေကိုကာကွယ်ဆေးပထမဦးစားပေးထိုးနှံပေးသွားမှာဖြစ်ပြီးအဲဒီနောက်မှာအသက်ကြီးရင်သူတွေနဲ့တရှိယောဂအခန်းရှိသူတွေကိုကောက်ကဆေးထိုးပေးမှာဖြစ်ပါတယ်။ရှင်းတဲ့အစောပိုင်းမှာထိုင်ဝမ်ကို COVID-19 ကောက်ကဆေးတွေရောက်လာလိမ့်မယ်လို့လည်းထိုင်ဝမ်တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။ဗုဒ္ဓဦးနဲ့မနက်ပိုင်းအောင်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့အတူတင်ပြခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျမစုမမရှင်မြန်မာနိုင်ငံမှာကိုဗစ်ရောဂါတက်ခွဲနမူနာယူစစ်ဆေးတွေ့ရှိသူ3000ကျော်သွားပြီမို့တက်ခွဲစစ်ဆေးမှုတွေကိုအခုထပ်ပိုမိုတိုးလုပ်သွားဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတချို့ကမြင်ပါတယ်။ဒါပေမဲ့လည်းတန်မြာလူနာတွေကဦးစားပေးစင်သတ်မှတ်ပြီးနေ့စဉ်လိုလိုတက်ခွဲနမူနာစုစုပေါင်း1000ထက်ကိုစစ်ဆေးပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒါကြောင့်ကိုရိုနာဗိုင်းရပ်စ်တက်ခွဲစစ်ဆေးမှုတွေဘယ်လိုအခြေအနေရှိနေပါသလဲ။ဘယ်လိုမူဝါဒတွေနဲ့ဦးစားပေးသတ်မှတ်စစ်ဆေးနေပါသလဲဆိုတာကိုစုံစမ်းပင်ပြန်ထားပါတယ်ရှင်။မြန်မာနိုင်ငံတဝန်းလုံးမှာကိုဗစ်သံရရှိသူပေါင်း1000ကျော်ကိုတက်ခွဲနမူနာယူစစ်ဆေးမှုလုပ်ခဲ့ပြီးတော့ရောဂါပိုးရှိတယ်လို့တက်ခွဲအတည်ပြုနိုင်သူကတော့1000ကျော်သွားပြီဖြစ်ပါတယ်။အမျိုးသားကျန်းမာရေးဌာနစေတုသေတနာဦးစီးဌာနပြည်သူ့ကျန်းမာရေးဆိုင်ရာတက်ခွဲမှုဌာနတွေနဲ့တမတော်ဆေးရုံကြီးတွေအပါအဝင်ပြည်내နဲ့အတိုင်းဆေးရုံကြီးတွေကတက်ခွဲကနေကနေနေ့စဉ်လိုစစ်ဆေးမှုတွေကနေကိုဗစ်ရောဂါရှိသူတွေကိုရှာဖွေဖော်ထုတ်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။အဓိကကတော့ပြည်ပကပြန်လာသူပြည်တွင်းခီးသွွားရာဇဝင်ရှိသူတွေနဲ့ရောဂါလက္ခဏာသံရရှိသူတွေကိုဦးစားပေးစစ်ဆေးနေပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။ test ကတော့ကျွန်တော်တို့အစပိုင်းတော့ကျွန်တော်တို့ဒါနိုင်ငံသားကနေပြီးတော့ဝင်ရောက်လာရတယ်ပေါ့နော်။ quarantine နဲ့ဝင်ရောက်တဲ့လူတွေကခုနပြည်တွင်းရှိမယ်ပြည်ပရှိမယ်ပေါ့နော်။အဲ့လူတွေကိုခုန test ဖြစ်တယ်အမနေ့ကတော့ contact quarantine အရန်နိကခဲ့တဲ့လူတွေပေါ့ primary contact အရန်ဖြစ်ခဲ့တဲ့လူတွေအဲပြီးရခါကျတော့ရောဂါလက္ခဏာတန်လျာတစ်ခုခံစားရတဲ့လူတွေပေါ့နော် confirm လုပ်တယ်ပေါ့နော် suspected case ပေါ့ပြီးရခါကျရင်ဒီ special ပေါ့ special ကျွန်တော်စစ်တဲ့ခါကျတော့ဥမာပေါ့နော်ကုန်ကား truck driver တို့ပေါ့နော်အဲ့ပြောဒီရွေးကောက်ပွဲကျင်းပတော့အထူးရဲလို့ပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့စစ်ပေးရတာရှိတယ်ပေါ့နော်ဟုတ်အဲ့တော့အုပ်စုကတော့အဓိကဟို၄အုပ်စုလောက်ရှိတာပေါ့နော်ခီးသွား quarantine ရယ်contact ရဲ့ PUI ရဲ့ special case နဲ့ဆောင်ရွက်တဲ့ဟာလေးပါစစ်ဆေးတာတော့အဓိကတာဝန်ခံရတဲ့ဌာနပေါ့ဒါအဲ့ဒါတော့ဒီအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနပေါ့နော်နောက်သူနဲ့အလားတူပဲကျွန်တော်တို့စေတုတည်တနာဦးစီးဌာနတော့ဒါဦးစီးဌာနရဲ့အနေနဲ့သူကပါဝင်ပြီးဆောင်ရွက်ပေးနေရပါတော့နော်အဓိကတော့အဲ့ဒီဌာနကြီးတစ်ခုပေါ့
လက်ရှိမှာတော့ဆေးရုံဆေးခန်းတွေ quarantine center တွေမှာကျန်းမာရေးဝန်ထမ်းမလုံလောက်မှုနဲ့နေရာချထားရေးအခက်အခဲတွေရှိနေပါတယ်ဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးဌာနဘက်ကစစ်တဲ့ပြည်သူတိုင်းကိုအပြည့်အဝစစ်ပေးနိုင်ခြင်းရှိပါသလားဆိုတာကိုလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကရှင်းပြပါတယ
်ကျွန်တော်တို့စစ်နေရတာတောင်းနဲ့ရှိပါတယ်ခင်ဗျတည့်တည့်ကို1000 8000 9000အဲ့ဒီမှာကျွန်တော်တို့ positivity rate ကလည်းခုန 5% 6% 7% ပေါ့နော်အခုဆို 6% တောင်းဝင်ချင်တာပေါ့ဒီလောက်စစ်တာတော့မှဒီလောက်ပဲပေါ်တယ်ဆိုရင်ဟာကျွန်တော်တို့ကစစ်နိုင်တဲ့ capacity ကိုကျွန်တော်ကအပြည့်အဝသုံးပြီးတော့ဖြစ်ပြီးနေရဆိုတော့ဒါတော့ဟိုပုံမှန်နင်းနင်းပေါ့ကျွန်တော်တို့ transparency ပေါ့ဒါမျိုးကျွန်တော်ပြောလို့ရပါတယ်ခင်ဗျခုနကတော့လူတွေကတော့မျိုးမျိုးတော့ပြောတာပေါ့ကြာဟုတ်ကဲ့ပါเนาะကျွန်တော်တို့တောက်ပဲလုံးလုံးအကောင်းပြောမခံရလည်းရှိပါတယ်ခင်ဗျအဲကျေးဇူးတင်ရမယ့်လူတွေမှာ number 1ကတော့ဒါပြည်သူတွေပေါ့ တိုင်းနာတဲ့ပြည်သူတွေလည်းအများကြီးရှိရတာဒါကျွန်တော်ကညင်းလို့မရဘူးတစ်ခါကလည်းဒီယောဂကာဝယ်ထင်းချိုရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေကြတဲ့ကျမဝင်နှန်းနေနှိမ့်နယ်ဝင်ကြီးဌာနဝင်နှန်းနေစေတနာဝင်နှန်းနေအထူးရှင်တွေအများကြီးပါပဲဒီလူတွေလည်းကျွန်တော်ကျေးဇူးတွေရပါတယ်စနစ်တကျပေါ့နော်တတိလေးထားပြီးလိုက်တာပေးမယ်ဆိုရင်ခုနဒီဆက်ပြီးချင်းခံနေတဲ့တထောင်ကလေးကလည်းဥချိုးကြတော့မှဖြစ်တယ်ပေါ့နော
်ကျမရေးဝင်ကြီးဌာနကပိုးရှိမရှိလူလူချာအခုလက်ရှိစစ်ပေးနေတာထက်စာရင်ဒီထက်ပိုပြီးစစ်ဆေးဖို့လိုအပ်နေပါတယ်လို့လည်းဌာနကူစေကရန်ကုန်ကိုရဲရဲ့တာဝန်ကဒေါက်တာကျော်မင်းထွန်းကပြောပါတယ
်တကယ်လည်းလေဟိုကျွန်တော်အမြင်ပေါ့နော်အခုစစ်တော့တိတ်မလုံးလောက်တယ်ဆိုတော့သိချင်တယ်သိချင်တယ်စစ်လို့မရဘူးဒါပေမဲ့အခုကဘာဖြစ်လဲဆိုတော့ private တွေကခွင့်မပြုတော့စစ်လို့မရဘူးပေါ့နော်ကျွန်တော်ကဖီဖာကလင်းနေနေတင်မယ်ဆိုရင်ဘာမှမဖြစ်ဘူးဆိုစစ်လို့မရအဲ့လိုဖြစ်နေတယ်အခုကမင်းများတိုးစစ်ဖို့လိုတယ်မင်းများတိုးစစ်ဖို့လိုတာမင်းများပြီးမှမင်းများလူနာကို manage အစလုံးစီးလုပ်လို့ရတာပေါ့နော် mobile team ခွဲလိုက်ခွင့်ပြုတော့မင်းများစစ်မင်းများထွက်လာမယ်ပေါ့နော် containment system တော့ကြောင်းပုံလုံးနေပြီပေါ့နော် phone queue system တော့ထားဖို့လိုနေပြီကျွန်တော်အမြင်ကတော့မင်းများစစ်မင်းများတွေးနောက်ဆုံး queue policy ကြောင်းပေါ့နော်
အခုလက်ရှိမှာတော့ American ပြည်တော်စု John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုအများဆုံးနိုင်ငံအဆင့်69မှာတည်ရှိနေတာပါဒီဇင်ဘာလ15ရက်နေ့ည8နာရီသတင်းထုတ်ပြန်ချက်အရ24နာရီတွင်တက်ခွဲစစ်ဆေးမှုပေါင်း 23,000 ကနေ2300ကျော်ယောဂပိုးတွေ့ရှိလို့အခုဆိုရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ယောဂကူးစက်သူပေါင်းက13,000ကျော်အထိကူးစက်ခံရပြီဖြစ်ပါလိမ့်ရှင်ကျွန်မဆုမွန်ပါ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာစောင်းနေရေးအခက်အခဲကြုံရချိန်မှာစေတနာရှင်တွေရဲ့အထူးတန်းတွေကိုအားထားနေရရင်ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလာကာစားလို့တွားလာလှုပ်ရှားမှုတွေကိုကန့်တတ်ခဲ့တာအခုဆိုရင်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်ကာယောဂါကာလာကန့်တတ်ချက်တွေကြားမှာစောင်းနေရေးအခက်အခဲကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူကြီး200လောက်ရှိရဲ့ရက်ကွက်မှာဆိုရင်လဲစောင်းနေရီချက်သေးနေရကြောင်းပရာဟိတအဖွဲ့တကူကလှူဒန်းပေးနေပါတယ်။ကယောဂကာလာမတိုင်ခင်တုန်းကအမိုက်ပုံကယာယီပစ္စည်းတွေကိုရောင်းချပြီးကျပ်9,000လောက်နေစဉ်ဝင်ငွေရနိုင်ပေမဲ့အခုချိန်မှာတော့စေတနာရှင်တွေရဲ့အလှဒန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးသွေကပြောပါတယ်။
ကျွားတော့မှအတူတန်းလေးတွေနဲ့ပေါ့နော်ထိပြီးတော့ဒီလိုပဲစားလာတာအမှန်ကောင်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေကိုဗစ်ပြီးတော့မှပဲတက်ကမဲတဲ့ဆိုတော့အင်းရအင်းတွေထောက်ကောင်ပေါ့အဲ့လိုမျိုးနဲ့ပဲလူတွေကထိပြီးတော့စားကြတယ
်တဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါ်ခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရိမ်စရာမရှိပေမဲ့လေမိသားစုတွေများတဲ့သူတွေကတော့အလှရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
ဒီစီးနေဆိုဒီဘဲဝယ်စားနိုင်မယ်ဒီနားကလေးနေမှာအလူချိန်နေလာပါသေးဘာဖြစ်ပါစေကိုစုတောင်းနေရတယ်အကွန်တကလည်းအထုံလေးပြီးတော့ဝင်းလာလိုက်တာလို့ထိုင်မျက်ရည်တောင်ကျမိတယ်ခဏအော်ဒီနားကလေးအလုံးပြည့်စုံသွားပြီလို့
ရောင်ဝန်းသားကြီးပါဝင်ကယောဂါကြောင့်အိမ်ပြင်မထွက်ဖို့ကန့်တတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူရန်စားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4,000အထိထောက်ပံ့တာပါဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်စတုထအချိန်အကူအညီပေးအစီအစဉ်ဒီစတင်ခဲ့ပြီးရတော့လုံခဲ့တဲ့သတင်းပတ်အနေငယ်တွင်မှပဲမချိနှက်ချက်တွေကိုတိုင်ကြားစာစုစုပေါင်း2,000ကျော်အထိလက်ခံရရှိခဲ့ရလို့လဲတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်အစစ်စစ်ဆေးကြည့်ရအခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကူညီထောက်ပံ့နေရဆိုပေမဲ့စားဝတ်နေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်။
မကြာအတူကုလိုဒုက္ခရောက်နေတဲ့အချိန်မှာအခုလိုဒီဖက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။လူကြိုင်းရတဲ့ပထမ4,000တခါ2,000တခါအဲ့ဒါပဲရပူးပါတယ်။နောက်1,000ဝဲတခါပေါ်ဖို့ပြီးပြီးပြီးအဲ့ဒါဒီနဲ့စီးတဲ့ကုလည်းကိုယ်လည်းစားရပါတယ်။အခုဒုက္ခကတော့တော်တော်ရောက်နေပါတ
ယ်။ဒလမြို့နယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စသားရက်ွက်တဲကရက်ွက်စီလှဲ့လေရောင်းချနေတဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ်
။ဒီရောက်တဲ့အချိန်ကဟိုတော့အတိုင်မုတ်ဖုတ်ရောင်းတဲ့ကတော့ဦးတော်နားရဆိုအဲ့ဒီဝန်နေပြည်မှာနားရတာ။ဟိုတော့ရောင်းကောင်းပါတယ်။ဒီဝန်မဖြစ်ခင်တော့ကငါ6,000တော့မြတ်ပါတယ်။ခလေးလေးတွေလုတ်ပိုင်စားနေတယ်မှာအသက်ရှူနိုင်တာပါသားရဲ့။အခုကနေနေရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူလည်းတိတ်မစားနိုင်ကြအောင်လုတ်ပိုင်ရင်မရှိကြတော့။အငပီရှင်ငပီနဲ့စားစားရှိစားနေစားဒါပဲရှိလို့လေဒီသားလေးဝင်ဝင်မှမရှိရတယောက်တည်းလှုပ်ရှားနေစားရတော့
ပရာဟိတဖွဲ့ရင်းနဲ့ပုဂ္ဂလိကစေနာရှင်ကြီးအနေနဲ့လည်းကယောဂကာလရှိကြလာတဲ့အမျှရမုံငွေအခက်ခဲကြုံနေရအောင်အခုညီပေးရေးအစီအစဉ်တွေလည်းရောကြလာနေရလို့ပြောကြပါဗါတယ်မ မြန်မာနိုင်ငံမှာမကြသေးခင်လာရီကျွန်းမှာပဲကာယောဂကြကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရကကိုဗစ်ကာယောဂပရမဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲတောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေထိရောက်နေရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပါ VOE အတွက်သတင်းလေးပေးပို့နေတာပါ
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါကမ္ဘာသတင်းတွေထဲကမြန်မာအကြောင်းရေးသားချက်တွေကိုကောက်နှုတ်တင်ပြပေးပါမယ်ဒီကနေ့မှာတော့ Asia Times Online စာမျက်နှာမှာ Myra Dage 4ရဲ့ Confronting Gender Based Violence in Myanmar ခေါင်းစဉ်နဲ့ရေးထားတဲ့အတွင်းပြန်ဆောင်ပါကိုပြောပြပေးပါမယ်မြန်မာနိုင်ငံကအမျိုးသမီးတွေအကြောင်းကိုအထူးပြုပြောမယ်ဆိုရင်ပြည်ပခန့်တွေရဲ့ရိုက်ခတ်တဲ့ရောက်မှုတွေကိုအမျိုးသမီးတွေဝင်းနဲ့အားမမျှအောင်ဒဏ်ခံနေရတဲ့အကြောင်းပါကိုပါရမယ်လို့ဆောင်းပါရှင်ကအစချီပါတယ်။မြန်မာစစ်တပ်ကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုတွေကြောင့်အစုလိုက်ပြုံလိုက်အိုးအိမ်ရွှေ့ပြောင်းရမှုတစ်ခုတည်းတင်မဟုတ်ဘဲအမျိုးသမီးတွေဟာလင်ပိုင်းဆိုင်ရာအကြမ်းဖက်တိုက်ခိုက်ခံရမှုမရေမှုကျွလွန်ခရမှုတွေပိုပြီးခရနိုင်ခြင်းများတယ်လို့လဲဆောင်းပါရှင်ကဆိုပါတယ်။အမျိုးသမီးတွေအပေါ်စစ်တပ်ရဲ့ထိပါဆော်ကားမှုတွေကိုကရင်အမျိုးသမီးများအဖွဲ့ရဲ့အစိုးရခန်းစားတွေကိုလည်းကူကထားတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစိုးရခန်းစားတွေကကူကဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့အမျိုးသမီးတွေနောက်ဆစ်ဆောင်ဒုက္ခတဲ့အမျိုးသမီးတွေဟာဆိုရင်လည်းနိုင်ငံတစ်ခုခုရဲ့တရားဥပဒေအကာအကွယ်မျိုးမရတဲ့အချက်ကိုလည်းထောက်ပြပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆိုရင်တရားဥပဒေအကာအကွယ်မရှိသလောက်ဖြစ်နေတာဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာထိပါဆော်ကားမှုတွေဖြစ်စေတယ်လို့လည်းဆောင်းပါးရှင်ကဆိုပါတယ်။ဒုက္ခသည်စခန်းတွေမှာအိမ်တွင်းအကြမ်းဖက်မှုနှုံမြင့်လာတဲ့ရှမ်းမြောက်ပိုင်းနဲ့ကချင်ကအမျိုးသမီးတွေနဲ့မိန်းကလေးတွေလူကုန်ကူးခံရမှုတွေကလည်းမထူးဆန်းတော့တဲ့ကိစ္စတွေဖြစ်လာတယ်လို့ဆိုပါတယ်။ကရင်ပြည်နယ်မှာဆိုရင်အမျိုးသမီးရွာသူကြီးတွေအပေါ်စစ်တပ်ကဒုက္ခပေးတယ်လို့လည်းကရင်အမျိုးသမီးအဖွဲ့ကကိုကဖော်ပြပါတယ်။ဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေမပါဝင်တာဟာဆိုရင်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့အဆင့်အတန်းပေါ်မြန်မာသဘောထားကိုချုံငုံထင်ဟပ်စေတယ်လို့လည်းဆောင်းပါရှင်ကကောက်ချက်ချထားပါတယ်။ NLD အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာအမျိုးသမီးတွေအရေးတိုးတက်မှုမရှိတာကြောင့်အခုရွေးကောက်ပွဲမှာ NLD အစိုးရအပြတ်အသတ်နိုင်ရပြီမယ်လေအမျိုးသမီးတွေရဲ့ရှေ့ရေးကတော့မရင်မယားရှိနေသေးပါတဲ့။လုံပိုင်ခွင့်ရှိတဲ့ယာရူးကြီးတွေနဲ့အခွင့်အလမ်းမျိုးတွေကိုအမျိုးသမီးတွေကိုခွင့်ပြုမယ်ဆိုရင်တော့အုတ်ချုပ်မှုစံတွေကိုပို့ပြီးတော့သိရှိလာကြမှာဖြစ်တယ်လို့ပဲအလုံးပါဝင်မှုပို့ပြီးတော့ရှိလာစေရေးဆောင်ရွက်မှုတွေအစစ်စင်တိုင်းမှာအပြောင်းလဲတွေဖော်ဆောင်နိုင်မှာဖြစ်တယ်လို့ဆောင်းပါရှင်ကတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ asiatimes.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။ကုသပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးသလိုအဲ့ဒီထဲမှာမှကျမတော်နဲ့ပြည်တော်စုရုပ်ောက်ပွဲကော်မရှင်ကြားအခြေအနေဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှေ့ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲဖြည့်ရှင်းဖို့နီလန်ရောရှိပါသလားဘယ်လိုသင်ခန်းစာများယူနိုင်ပါသလဲစာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်ရွေးကောက်ပွဲစောင့်ကြည့်နေလာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရအဖွဲ့ညန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာတော်ခင်လေးငယ်နဲ့ဒေါ်စင်မောင်ဦး VOA စနေကအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပါရှင်
ဆပ်ပထမဦးဆုံးကျွန်တော်ဒေါက်ခင်လင်းငယ်နဲ့ဆက်လိုက်ချင်ပါတယ်အခုလက်ရှိကဒီတောင်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးကန်လုပ်တဲ့အချိန်ကြီးကတော့ဒီကိစ္စကပြည်လည်သွားပြီဆိုတဲ့ကတိကျွန်တော်တို့မကြားရသေးပါဘူးဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်နောက်ဆုံးကတော့ဟလာဒီတရားစီရင်ကော်ပဲကော်မရှင်ကနေပြီးတော့တက်မတော်ဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်ကတမ်ဘရဘကပြန်ပြီးတော့ဒါကူကူနေကြောင်းနဲ့ထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ဒီကောက်ပွဲပြီးမှတမ်ဘရဘကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလေးနဲ့
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြရင်တမ်ဘရကလည်းရန်သူရွေးကောက်ပွဲကော်မရှင်အပေါ်ကဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးသားမှုအခြေခံမရှိဘူး။နောက်ရန်ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မတော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်။ဒါကြောင့်မပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့။အဓိကကတော့ကျောင်းနဲ့တရားစစ်မှန်တဲ့လေးသားမှုယုံကြည်မှုတွေတိခောက်ထားနိုင်တယ်ဆိုလို့ရှိရင်တော့တိခောက်နိုင်အောင်လေဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်။ဒါမဲ့ကိုပြောရရင်တော့ဒီတီတောင်းရွေးကောက်ပွဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်တာရှိရပေါ့။ဒါမဲ့အဲ့ဒါကိုလည်းတက်မလာတော့လက်မခံဘူးဆိုပြီးတော့ထပ်တောင်းဆိုရတဲ့အချိန်
ဟုတ်ကဲ့ဆိုတော့ဗဇင်မအောင်အနေနဲ့ရောဒီပုံမှာဘလို့နားလဲပါလဲဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
ပြီးရဦးဆုံးတော့ဒီဘက်ကတော့ဒီ2020အထွေထွေရေးကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ထုံးစံအတိုင်းပဲပေါ့နော်ရေးကောက်ပွဲအလွန်မှာကျွန်တော်တို့ရေးကောက်ပွဲဆက်မွန်နေတာဖြစ်တဲ့အခုအနေနဲ့ရေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိရပေါ့နော်ဆိုတော့ရေးကောက်ပွဲကန့်ကွက်လာကကျွန်တော်ဒီကိုယ်စားလှယ်လောင်းကိုယ်စားလှယ်အဖြစ်အပျက်ညာလိုက်ပြီဆိုရှင်အဲ့ဒီကိုယ်စားလှယ်ကိုကန့်ကွက်ချင်တယ်ဆိုရှင်ရေးသူကဥပဒေရေးကောက်ပွဲဥပဒေမဟုတ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကိုမရှင်းချင်ရလဲတနည်းနဲ့ဆက်ပြီးတော့ရပောင်၄၅ရက်အတွင်းကန့်ကွက်လို့ရရဲဆိုတော့ရှိတယ်။ဆိုတော့အဲ့ဒီ၄၅ရက်အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လည်းပေါ့နော်။ထောက်ထားကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်ရတင်လဲနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်ရတင်လဲနဲ့ဒီမဲကိုရတော့တာပါဆိုတော့ဟာလေ။ပစုံလက်ကံနဲ့ကိုယ်မပါနိုင်ဆိုတဲ့အချက်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကံကိုချင်ကြတဲ့သူတွေရှိနေတယ်အဲ့ဒီထဲမှာပါအခုဒီတက်မလို့ကလည်းအပအဝင်ပေါ့နော်သူတို့ကတော့ဒါပုံကိုယ်စလဲနောက်အရာနဲ့ပုံစလဲရတော့တရားကြီးကိုစားပြုတာမျိုးရှိနေတယ်သူတို့ကလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရတမျိုးပြဿနာလေးကြီးရှိအောင်ရှိရမျိုးဆိုင်ပေါ့နော်ဆိုတော့ဒီလူကောက်ကွက်အလုံးကာလရဲ့ဒီချင်းယုံဖြစ်စဉ်အတိုင်းပဲဒီကံကွက်ချင်းကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီမကြည့်နေတဲ့ဟာလေးတွေရောဒီချင်းကြောက်မိရတဲ့အတွက်
ဟုတ်ကဲ့ဆိုတော့မကင်းလေးငယ်ကြီးဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမတော်ဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာကြီးပဲချက်နဲ့လုပ်တယ်လို့မကင်းလေးငယ်နားလေတယ်တမတော်ဘက်ကဘာဖြစ်ချင်တာလဲဘာလူချင်တာလဲဘလို့ရွေးချက်ပါတယ်လို့နားလေတ
ယ်။ဒီရွေးကောက်ပွဲရဲ့ရလဒ်ကကျမတို့ကဘယ်ပါတီနိုင်တယ်အဖြေဘလို့ဆိုတာမသိသေးဒီမှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိမ့်ငိမ့်နဲ့အောင်အောင်မြင်ပြီးသွားရွေးကောက်ပွဲလို့ကျမတို့သုံးသပ်မိရပေါ့။ကျမတို့လည်းအလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ ਆ ဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တည်ငြိမ်နေတရားမျှတရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရဲ့ဆိုချီးမွမ်းတာတွေထွက်ခဲ့ရပေါ့နော်အဲ့တော့ကျွန်တော်တို့စောင့်ကြည့်သူတွေအနေနဲ့လဲပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လဲဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ယိုတွေလဲမရှိခဲ့ဘူးပေါ့နော်နောက်ပိုင်းမှာတော့ခုနလိုရုပ်ကြံထားရရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များတို့မိမိတို့ဟုတ်ကဲ့ကျင့်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်ရဲ့ဆိုတော့အချိန်မျိုးကျွန်တော်တို့ကောက်ချက်ချခဲ့တယ်။အဲဝန်တာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာသလိုဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကခုနမန်းစင်မအောင်ပြောသလိုပေါ့ကိုယ်စလဲလောင်းတွေကရလဒ်ကိုမကျင့်တတ်ဘူးဆိုရင်စီးကားစီသူတို့ရဲ့ရှင်ပြိုင်တဲ့နည်းအမြင်မှာဒါသူတို့ကဟိုပေါ့ဇော်ဒက်ကတခွင့်ရှိပါတယ်ဥပဒေအရပေါ့။ဒါပေမဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကပြန်စစ်ဆေးခြင်းလဲလို့ဘာလို့ပါလာတာကျွန်တော်တို့အံ့ဩမိရယ်ပေါ့နော်အစင်လာလဲမရှိခဲ့ဘူးအဲ့ဒီခါကျတော့ဒါမျိုးကြီးလုံးလို့ရတယ်ဆိုတော့အစင်လာမျိုးကြီးဖြစ်သွားမှလဲကျွန်တော်တို့တော့တိတ်မလိုလားဘူးပေါ့နော်ဒီပြည်သူလူထုရဲ့လက်နက်မဲ့လူတွေရဲ့စံနှုန်း
ဟုတ်ပါဘူးဆန္ဒကိုထုတ်ပေါ်ခင်ရတဲ့ရွေးကောက်ပွဲဒီလက်နက်တွေနဲ့ပတ်သက်တာမျိုးမရှိသေးခင်ဖိရင်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံမှာလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မလို့အဖွဲ့အစည်းကဒါကိုပြန်ပြီးတော့ကြည့်ချင်ပါတယ်စစ်ဆေးချင်ပါတယ်ဆိုတာကြတော့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောစန့်ချင်တာလားပေါ့ဒီတက်မလို့အနေနဲ့ဒါလည်းပေါ့နော်အဲ့လိုလေး
ဒါကတော့ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်ပါတဲ့ဒီစတူရှင်တစ်ခုအနေနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းဘူးဒီကကစားနိုင်တဲ့လုပ်နိုင်တဲ့ ဒီဘက်ကလက်နက်ကိုင်တိုင်းပါခွင့်တဲ့ဆိုရှင်ဒီနိုင်ငံကခိုင်ဒီဘက်ကလက်နက်ကိုင်တိုင်းပါခွင့်တဲ့ဆိုရှင်ဒီနိုင်ငံလူယူဆိုင်ဟာဆိုရှင်ချက်ချင်းကြီးပေါ်မှာပြည်နယ်တော်ရဟာရှိရဆိုတော့အဲ့တော့ပါတဲ့အကြောင်းအရာတွေတော့ဒါဒီလောက်ကြီးလုတ်ပိုင်ခွင့်ရှိတဲ့ အင်းဘာကလည်းနိုင်ငံကိုင်တိုင်းပါခွင့်တဲ့ဆိုရှင်ဒီနိုင်ငံကခိုင်ဒီဘက်ကလက်နက်ကိုင်တိုင်းပါခွင့်တဲ့ဆိုရှင်ဒီနိုင်ငံလူယူဆိုင်ဟာဆိုရှင်ချက်ချင်းကြီးပေါ်မှာပြည်နယ်တော်ရဟာရှိရဆိုတော့အဲ့လိုလဲဆိုတော့ကျွန်တော်ကဒါပုံမှန်အဖြစ်ဆိုရှင်ရှေ့ရကျွန်တော်တို့ပြောတော်တော်ပေါ့ဒီဟာရုပ်ကပေါ်ရလောက်ဖြစ်တယ်ကျွန်တော်တို့ဒီလူလူတွေရဲ့သဘောထားဖြစ်တယ်တကယ်ဒီလူလူ democracy ဒီနေ့ democracy platform တစ်ခုမှာအတူတူအေးစစ်စစ်ဖြတ်ချင်တယ်ဆိုတော့ဟာကိုတော့တကယ်ရောအားပေးချင်တာရောက်ရလားဆိုတာတော့ကျွန်တော်တို့ကလည်းဒီမိခုံထုတ်စီရတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆက်ပြီးတော့မှတို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောင့်ကြည့်ရမှာဟာကြောက်ရမှာဟာရှိတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုပေါ့ဆက်ပြီးတော့ဘာဖြစ်နိုင်တယ်လဲဆိုတော့တက္ကသိုလ်ငယ်ဒီအခြေအနေကနေပြီးတော့ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေအနေဖြစ်နေတာကနေပြီးတော့
အခုအခြေအနေကတော့သွေးရိုးစမ်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့အဲသွေးရိုးစမ်းနေကြဒီဖုံးမွေလင်းလင်းပြောရရင်တော့ဒီတီတောင်လူရေကောက်ပွဲကော်မရှင်ကိုဆိုပေမဲ့တီတောင်လူရေကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအရက်သားအစိုးရကိုသွေးရိုးစမ်းတယ်လို့ကျမတို့ကမြင်ပါတယ်ဒါပေမဲ့ကျမတို့ဒီစောင့်ကြည့်ရဲ့သွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီတီတောင်လူရေကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အသောအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရာလူပေါ့ဟိုမှာခရိုင်ကော်မရှင်အတွင်းမှုလို့ရာလူတွေကအစားတော့ပြောရရင်တော့တက်မြော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါမှမဟုတ်ကော်မရှင်လုံးဝခုနလိုဟိုဥပဒေဘောင်တွေကနေပြီးတိတိကျကျတော့လုပ်ခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့အဲဒီပြောင်းလို့ရေကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းဝန်ထမ်းရာလူကြီးရဲ့အဆင့်တွေကတော့ဒီတက်မြော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့အဲဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်အောင်ကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးရိုးစမ်းကြည့်ရပုံစံမျိုးပေါ့နော်အဲ့တော့ဒီကျမတို့ဒီအယက်သားအစိုးရအစွဲအတိုင်းဒီပြည်သူလူထုကတင်းမြောက်ထားတဲ့အစိုးရအားကောင်းလာအောင်ကတော့ကျမတို့ပြည်သူလူထုမှာတောင်းနေရှိတယ်။ဘာလို့လဲဆိုတော့ကျမတို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောင်မှာအကြိုက်နေခဲ့ရတဲ့အခါကျစစ်အာဏာရှင်အဲစနစ်ရဲ့ခါးတိမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်လို့ဒါကျမတို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါပေါ့နော်ဒီသွေးရိုးစမ်းမှုမှာအဲကျမတို့ဟိုကားပါနန်းနန်းနဲ့ပေါ့ပြည်သူလူထုကစစ်စားကြမဖြစ်အောင်မြေးစားပဲမဖြစ်အောင်ပေါ့ခုနမက်ဆင်မာဦးပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဈားထဲမှာမြေးစားပဲနဲ့အများကြီးသေးခဲ့ရတယ်ဒါပေမဲ့ပြေးလဲခြင်းတော့လေတခဏချက်ချင်းတော့ဒီတားဆုံးသွားခဲ့တဲ့လူတွေအတွက်အဆုံးသွားခဲ့ရတဲ့လူတွေအတွက်ဆိုကျမတို့အများကြီးစိတ်မကောင်းဘူးနော်စောစောစီးစီးတွေကဒီလိုမဆုံးခင်เนี่ยပြင်နေပါလားပေါ့အဲ့လိုတော့ဒါခံစားမိရေပေါ့เนาะအဲ့တော့ကျမတို့လူလူအနေနဲ့စစားကံမဖြစ်အောင်မြေးစားပဲမဖြစ်အောင်နောက်တစ်ခါကျမတို့ရဲ့အဲဤသူအာဏာနဲ့တိဆောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့เนาะအဲ့ဒါပြတ်မသွားအောင်ကျမတို့ဆက်ပြီးတော့ဘာဘာနဲ့နဲ့ရှိရမယ်ခင
်ဟုတ်ကဲ့ကဲ့မဆင်ပါဘူးရောဒီခြေနေကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ခံမှန်းတွက်ချက်ထားတာရှိပါလား
ကမန်တာချက်ဆိုတော့ကျမအနေနဲ့တော့ဒီယူကော့ပွဲအလုံးဖြစ်တဲ့အတွက်ပေါ့เนาะဒီအခုကရလကကြတော့လေဒီပါတီကြီးတစ်ခုကနေတော့အများကြီးရတော့ရဲ့ဟာဒီကလည်းဒီအချမ်းဆက်ကျင်ဘက်အဖွဲ့အစည်းတွေပေါ်မှာလည်းတောင်းမကြည့်နေတာတွေပါလေပို ုပြီးတော့ဖြစ်သွားစေနဲ့ညင်းနဲ့ဆိုတော့အဲ့ဒါကိုအခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေထားမှာကောင်းရှင်းရတယ်ဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့ပြန်လည်နေနဲ့နောက်ဆုံးကြရင်တော့ဥပဒေကြောင့်ရပေါ့နော်ဒီခဏတစ်ခါချိန်ပတ်တာတွေတော့ဆက်ပြီးတော့မှတော့ရှိတော့ရှိမယ်အခုကတက်မလို့ကလည်းတကယ်တော့ဟာနေရထုတ်ပြန်ထားတယ်လို့ဆိုပါတော့ဒီစမဆိုင်ရဲ့ထုတ်ပြန်ထားတာဆိုတော့ commission ကလည်းဆက်ထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျွန်တော်တို့အခုမျိုးကောက်ပွဲရလက်ကြီးလို့အရင်ကြီးထိခိုက်တော့မှသူတို့ပြောသလိုအစားအရာတွေပြန်လုပ်ပြီးတော့အဲ့လောက်ဖြစ်ပြီးတော့အဆိုးအသောင်းနိုင်ဘူးလို့တော့ကျွန်မအနေနဲ့တော့အခုမကတ်ပြီးပြောမှတော့ညော်လင့်ထားရပေါ့နော်သို့တော်လည်းပြောလို့ပြောလည်းမရဘူးသူရဲ့အချင်းကြီးအကြောင်းဖြစ်တယ်ဒါပေမဲ့ကျွန်မအနေနဲ့တစ်ခုပဲမြစ်တရရခံကျင်တာကတော့ဒါဘလို့ပဲကိုရတဲ့ပုံတွေကလောက်ကြိုက်တယ်ဖြစ်ပြီပေါ့နော်ဒီကျမတို့ပြည်သူတို့ရဲ့အကျိုးစီးပွားပေါ့ကျမတို့ရဲ့အားလုံးရဲ့အကျိုးစီးပွားကိုတော့ကျမတို့ရဲ့အပေါ်မှာမမေ့ဖို့လုပ်ရစရာနေပေါ့နော်အဲ့ဒါကိုကြောက်ပြီးတော့မှကိုရအတန်အတွက်ပဲကိုရဒီအဖွဲ့အစည်းအကျိုးစီးပွားတော့ပဲဆိုလို့ရှိရင်တော့ဒါဘယ်သူမှအကျိုးရှိမှာမဟုတ်ဘူးဆိုတာပြောလို့ရှိတယ်ဟု
တ်ကဲ့ဟုတ်ပြီဒါဟိုဒီအခြေတင်ဖြစ်နေတဲ့ကိစ္စကနှစ်နာမယ်ဆိုရင်ပြည်သူတို့ပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မကင်လေးငယ်ကြီးဘယ်လိုဖြေရှင်းလို့ရောရနိုင်မလဲ
အာဘလို့ဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲအစည်းဒီပေါ်ပြောရရင်တော့ဒီတက်မရော်လို့အဖွဲမျိုးမှလည်းဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မရော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ကိုကင်ကြွယ်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာကလည်းပြောသလိုပြည်သူလူထုအတွက်အဲဒီတက်မရော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူထုစံနာကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည်နေနိုင်တယ်now တခုရှိတာကတော့ဒီအဲပြည်သူ့ရေကောက်ပွဲကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်ပြည်သူ့ရေကောက်ပွဲကော်မရှင်ကလည်းတက်မလို့နဲ့အခြေအလဲတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလေအဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါသိဘာကြောင့်လဲဆိုတော့ جماعه သိ جماعه တို့စောင့်ကြည့်လူတွေစောင့်ကြည့်ရလူတွေရဲ့ဘဟုတုတအရပြည်သူ့ရေကောက်ပွဲကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနလိုဖုံးကွယ်ထားစီရလျှို့ဝှက်ထားစီရဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဌာနရှင်ဟိုဟာပေါ့ဝင်ရောက်အွေခံခံရှင်ကြိုင်နဲ့ကိုယ်တလေလောင်းတဦးချင်းစီရရရလက်တည်းကမဲရမဲဆာရွက်တည်းကအစာအိတ်တွေနဲ့အသီးသီးထုတ်ထားအောင်ဆိုတော့ဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါကလုပ်ထားတာပေါ့နော်အဲ့တော့တကယ်ဘာရည်ရွယ်ချက်နဲ့ဒါတွေတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှင်တော့ဟိုဒါရေးရှိဒီအရွေးကောက်ပွဲကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်။ဒါနှိလို့ရောရမယ်ချင်ပါတယ်။အဲတော့စတက်မတော်အနေနဲ့ကလည်းကြက်သားရဲ့ပြကြရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်။ဘလို့ရည်ရွယ်ချက်နဲ့ပြန်တောင်းပါတယ်ဆိုတာမျိုးကိုပြောဖို့ရောလို့လဲ
။ဟုတ်ကဲ့။မဆင်မအောင်လို့အနေနဲ့ရောဒါကိုဘယ်လိုဖြေရှင်းရင်တည်လဲမယ်လို့တွေးမိတာရှိပါလား။
ဆိုတော့အခုဒီ20 20ဆိုလို့ရှိရင်ပုံတော်လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လုပ်ပူတဲ့2015ရည်ထက်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုရိတ်လမ်းဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြောလည်းလေ့လာဆောင်ကြည့်ကြတာလုပ်တာရှိတယ်ဒါတွေလုပ်ရခြင်းရဲ့ရည်ရွယ်ချက်ကဒါယူကော့ပွဲရဲ့ဒီယူကော့ပွဲဒီမှာစီမံခန့်ခွဲတဲ့ပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံအတူတူနဲ့လက်ခံထားတဲ့အခြေခံဒီရုပ်ပေါ်ကညတ်တခြင်းညတ်တခြင်းလွတ်လပ်ခြင်းလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိတယ်ဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းနေလာဆောင်ကြည့်တဲ့သူတွေအနေနဲ့လည်းတော့တနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမှတ်သိခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတဲ့အပေါ်မှာလည်းစီခံစားရအများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေထားမှာကျွန်တော်တို့ရှိချက်တွေရှိတယ်ဒါပေမဲ့အဲ့ဒီထဲမှာဒါအားလုံးကိုချုပ်ပြီးတော့ကျွန်တော်နားမယ်ထားတယ်လို့ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတက်တာဆိုရင်ချတာလောက်ကြီးရှိကြတယ်မျိုးရှိဘူးဆိုတာမျိုးကျွန်တော်တို့ဒီခြုံကိုပြောမှပြောမှဆိုတော့လောက်ကြီးရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလိုင်းလေးတာဆုံးကြည့်ခဲ့ကြတာလည်းရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအတိမတ်တက်ထက်ကလည်းအတိမတ်ပြုဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်တနည်းအဖြစ်တော့ပေါ့ဒါကိုအဲဘီယူမထားတဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှိရင်တော့ပြဿနာကြီးတယ်ပဲနော်ပြဿနာနဲ့ပြဿနာပေါ့နော်ဒီလိုဖြစ်တာအဖြစ်ပုံမှန်ပုံလို့တော့မြင်ပါတယ်ဟု
တ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ကောင်းတဲ့ဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်အသတ်တော့ရှိရမှာပေါ့တော့ဥရေရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာ
အဲသူခုနမက်ဆီမောက်ပြောတဲ့အချိန်မှာလည်းပါတော့သွားတယ်55ရဲ့အတွင်းကိုကန့်ကွက်လို့ရတယ်ပေါ့နော်ဒီမတင်တဲ့ဓာတ်တွေကိုပေါ့ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူတည်ပြည်အောင်လေးကောက်ွယ်ကော်မရှင်ကတော့အဲ့ဒီအမှုတွေကိုသူစစ်ဆေးနေတဲ့အခါမှာဘယ်အချိန်မှာပြီးရမယ်လို့တော့အတိအကျကန့်တယ်ဟာမရှိဘူးသို့တော်သူကအမြန်ဆုံးပေါ့နော်တက်ဟိုပေါ့ အမြဲတမ်းဆောင်ဖြတ်နိုင်အောင်လုပ်ပါဆိုတာရှိတယ်အခု2020မှာဆိုရင်ဒီကန်းကွက်လွှာပေါင်း1000ကနန်းလောက်ရှိရလို့ကြားထားတယ်ပေါ့နော်ဒေသတော့မသိဘူးသို့တော့2015မှာအဲ့လောက်မရှိရတာမှဖြည့်ရှင်းရတဲ့ဟာကတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန်းကွက်လွှာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့
ဆိုတော့မင်းစင်ပါပြီဆိုတော့ဒီအခုလက်ရှိရလာတက်ကတက်နဲ့ဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်လာတိုင်ကြတာတွေပြုကြတာအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမင်းစင်ပါဦးစိုးရသည့်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့မှဒါရီရဲ့ဆက်ဖြစ်နေမယ်လားလားရှိနေသလား
အဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုစလဲလောင်းအမြင့်ဆုံးကြီးနာဘူးဆိုလို့25ရက်ကံကံပေါ်ရမယ်အဲ့တော့ကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကညစ်ပေါက်မယ်ပေါ့ရှင်အခုတကယ်ကျွန်တော်တို့ဒီ2015အတွေ့အကြုံရဆိုလို့ရှင်ဆရာမပြောတော့တယ်လို့ကျွန်တော်တို့ဒီနေ့ကြားရပေါ့နော်ဒီကြားတဲ့ရေကောက်ပွဲဆိုလို့ရှင်6လကြားရပေါ့ကြားတဲ့ရေကောက်ပွဲမှာဆိုလို့ရှင်ဥပမာစက္ကန့်အမှတ်လိုမျိုးဆိုလို့ရှင်ရင်သူကတခြားဒီပြတော်စီကောက်ပေါက်ပေါက်ရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကံပေါ်လာတင်းတင်းပြီးတော့အမှုတွေချင်းတင်နေဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုလို့မျိုးပေါ့နော်အဲ့လိုတာကလည်းလိုမျိုးပဲအခုလည်းဒါအဲဒါဆိုတနစ်ကတော့သူကြမယ်မဟုတ်လို့ဆိုတော့ဒီဥပဒေအရလည်းကျမတို့ကဒီတနစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျမမြင်တာပေါ့နော်တက်လာတဲ့အစိုးရကကျတော့မတ်လပုံပေါ့သူတို့စပြီးတော့ပြည်သူ့ဆီခေါက်ပုတ်ပုံရှင်အတစ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတာကကျလို့ရှိရင်အဲ့ဒီပြဿနာကြီးအကုန်လုံးဖြည့်ရှင်းရမှာပုံရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီကုန်ရှင်အဟောင်းနဲ့မဆိုင်တော့ဘူးဒါနဲ့လူဖောင်းတွေကိုလည်းတာမန်အဖြစ်တော့လူဖောင်းတွေကိုပြန်ပြီးတော့ခန့်ကြရပေါ့နော်တော့ကတော့ဘာလို့အနေနဲ့ပါလို့ရှိရပေါ့ကျွန်တော်အဲ့လိုမျိုးရှိတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုတွေကိုဖြည့်ရှင်းတာပေါ့တို့တို့တက်ဆိုင်ရာခုံရုပ်ဖွဲ့ခုံဖွဲ့တယ်ပြီးတော့ဆိုပြီးကော့ပိုကော်မရှင်နဲ့ဟိုဖြည့်ဖွဲ့ပွဲဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျွန်တော်အတွေ့အကြုံညာတော့သူရှင်းလင်းဒီဥပဒေနဲ့လုံးလုံးဒီမှာရှင်းလင်းထားတဲ့အရာကိုတို့ကအနည်းဆုံးတစ်နှစ်ကတော့ကြာနေရှင်းကန့်ကွက်တာကတော့ဒီ25ရက်အတွင်းမှာသူတို့စတင်လို့ရမယ
်
ရှင်းတာကတော့ဒီနေ့လောက်ကြာ
ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရေကော့ပွဲလုတ်ပြီးဆိုတာနဲ့ရုပ်ကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြည့်ရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလိုမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြရဲဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေအနေကိစ္စမျိုးကနေမကင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလည်းနေထုတ်သုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်နေဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုချင်းတလို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီအမ်ဒီလူလူရဲ့စန္ဒနဲ့ရလာရဲ့ရလက်တင်ပေါ်မှာဒီစလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်နေအဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဂျီဟာကိုအဲပြည်သူလူထုရဲ့စန္ဒကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကိုကဆက်စူးစမ်းဖို့လိုတယ်ဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတိတိကျကျပေါ့အခုလိုကနလို့ဆွဆွဲနေတာပေါ့နော်ဟိုဗာလဲမှတ်ပုံရင်းမရှိပဲလာဖြဲ့ရမျိုးကန့်ကွက်တာတော့အဲအဲ့လိုမျိုးပေါ့မဲသိရင်နေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်တိတိကျကျစနစ်တကျအလုပ်ထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါအကြောင်းလဲကျမတို့ဒီစောင့်ကြည့်သူအကြံပြုရဲဆိုတာလဲအဲ့လိုမျိုးတွေကိုကောက်ွယ်နိုင်အောင်ပေါ့နော
်အကြံပြုရ
ဆိုဟာလေ
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါက်ကင်းလေးငယ်ဒေါ်စင်မောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘွေဝေလည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဖန်တီးအဖွဲ့ကဒါရိုက်တာဒေါက်ကင်းလေးငယ်လွတ်လပ်ညတာတော့ယူကော့ဝင်များပန့်ပိုးရေးခွင့်ရအဖွဲ့ကမှုဆောင်ဒါရိုက်တာဒေါ်စင်မောင်လို့ဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညတိုင်းရင်းလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်VOA စီစဉ်တွေကိုအပိနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီရီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကဘာတလခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။အခုတစ်ခါကဘာတလခီးသွားအစီအစဉ်ကတော့ကားပေါ်ကမဆင်မဲ့ Christmas ပွဲတော်ဆင်နွှဲနိုင်အောင်လုပ်ထားတဲ့နေရာတွေစီကိုတွားကြရမှာပါ။ Germany နိုင်ငံက Christmas ပွဲတော်Brazil က Christmas မီအလှထွန်းပွဲစသဖြင့်မိသားစုတွေကားနဲ့လှည့်ပတ်သွားနိုင်အောင်လို့လုပ်ထားတဲ့နေရာတွေစီကိုကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေသွားကြရအောင်ပါရှင်။ ွဲတော်ကာလဥရောပနိုင်ငံတွေရဲ့ထူးခြားတဲ့အစဉ်အလာတွေထဲမှာ Christmas ဈေးပွဲတော်တွေလည်းပါဝင်ပါတယ်ဒေသအတွက်အစားအသောက်မျိုးစုံကနေ Christmas လက်ဆောင်ပစ္စည်းမျိုးစုံကိုဆိုင်ငန်းလေးတွေဖွင့်ပြီးတော့ရောင်းချတဲ့ဈေးပွဲတော်တွေဟာဥရောပနိုင်ငံတွေမှာတံပိုးထားကြတဲ့ Christmas ပွဲတော်အစဉ်အလာတစ်ခုဖြစ်ပါတယ်အထူးသဖြင့်ဂျာမနီနိုင်ငံကဈေးပွဲတော်တွေဟာကမ္ဘာကျော်ပါတယ် Christmas ဈေးပွဲတော်လျှောက်တဲ့အတွေ့အကြုံရရှိလို့ဂျာမနီကိုဒီလိုအခြေမျိုးတစ်ခုတကလာကြတဲ့နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တွေကလည်းနှစ်စဉ်တန်းတဲ့ချီရှိပါတယ်ပုံမှန်ဆိုရင်ကြိတ်ကြိတ်တို့စီကားခဲ့တဲ့ Christmas ဈေးပွဲတော်နေရာတွေမှာဒီနှစ်တော့ကိုဗစ်ကရောဂါကြောင့်အတော်ကို၆ကန်နေပါတယ်။ဘာလင်မြို့တော်တာမက Frankfurt, Dortmund, Dresden စတဲ့ဂျာမနီနိုင်ငံကမြို့ကြီးတော်များများမှာကိုဗစ်ထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်ဈေးပွဲတော်တွေကိုမဖွင့်နိုင်ကြပါဘူး။ Bavaria နယ်ထဲမှာတော့ Christmas ဈေးပွဲတော်ကိုပုံစံသင့်တဲ့ဖွင့်ပါတယ်။ Landshut မြို့က Christmas ဈေးပွဲတော်ကိုလမ်းလျှောက်ပွဲတော်အစားကားနဲ့ပတ်ရတဲ့ဈေးပွဲတော်အဖြစ်လုပ်ထားတာပါ။ဈေးဝယ်လာကြသူတွေအနေနဲ့ကိုစားချင်တာလိုချင်တာကိုကားပေါ်ကမဆင်းပဲဝင်ထိုင်ကြပါရယ်အရင်တစ်တွေလို့မဟုတ်ပေမဲ့ဘာပွဲတော့မှမရှိတာထဲစာရင်တော့တော်သေးတယ်လို့ဈေးပွဲတော်စီစဉ်သူကပြောပါရယ
် Es ist aber grundsätzlich hilft es natürlich schon weil wir jetzt Einnahmen generieren
die ဒီကြောင့်ကတော့ကျွန်တော်တို့ရဲ့အတွက်ဝင်ငွေရပါတယ်မဟုတ်ရင်ဒီလိုအခြေအနေမှာဝင်ငွေရှိမှာမဟုတ်ပါဘူးအရင်နှစ် Christmas ဈေးပွဲတော်တွေမှာရောင်းရတော့မရောင်းရပါဘူးမနှစ်တုန်းကတော့အခုထက်အများကြီးပိုရောင်းရပါတယ
်ကားနဲ့ပတ်ရတဲ့ဈေးပွဲတော်ပြီမဲ့လဲGermany Christmas ဈေးပွဲတော်တွေမှာကြားလိရှိတဲ့အစားအစာတွေ၊မုန့်အချိုတွေကိုရနိုင်ပါတယ်။ပုံမှန်ဈေးပွဲတော်နဲ့မတူပေမဲ့လည်းလာကြသူတွေကတော့သဘောကျကြပုံရပါတယ်
။ Heute haben wir Zeit, also man muss ein bisschen Zeit mitbringen. Aber es ist eine sehr schöne Atmosphäre.
ဒီနေ့အချိန်ရတယ်ဒီကိုတန်းလာနေတာပါ။လှူထားတာတိတ်ကိုကြည်နူးစရာကောင်းပါတယ်။အဝေးမှာနှင်းတူတွေနဲ့နှင်းကြသလိုလှူထားတာကိုကျွန်မအရင်ကကြိုက်ပါတယ်။
Germany မှာနှစ်ပေါင်းရာစုတွေကအစဉ်အလာအတိုင်းလုပ်နေကြ Christmas ဈေးပွဲတော်မျိုးမဟုတ်ပေမဲ့လည်းကိုဗစ်ဖြစ်နေချိန်ရောဂါမကူးအောင်လုပ်ရတဲ့ဈေးပွဲတော်မျိုးမှုအားလုံးကနားလည်ကြပုံရပါတယ် Munich မြို့နဲ့မဝေးလာတဲ့ Unterborn မြို့ကကားနဲ့လှည့်ရတဲ့ဈေးပွဲတော်မှာတော့အစားအသောက်တွေကိုအဓိကရောင်းချပါတယ်စားသောက်ဆိုင်တွေပိတ်ထားရချိန်မှုစိုင်းပိုင်ရှင်တယောက်ကအခုလိုမျိုး Christmas ဈေးပွဲတော်စီစဉ်ပြီးတော့အစားအသောက်တွေကိုရောင်းနေတာဖြစ်ပါတယ်
Also das ist aufgrund der Corona Pandemie wir haben ein schönes Restaurant was wir noch
Wir können ja gar nicht so sauber sein da los ပိတ်ထားခြင်းမှာဝန်ထမ်းတွေကိုဆက်ပြီးတော့လာကပေးထားနိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုစဉ်းစားပါတယ်မိလာတုန်းကတခါနှွေဥပေါက်ပွဲတော်ကိုကားနဲ့ပတ်တဲ့ driving ပွဲတော်လိုမျိုးတခါလုပ်ဘူးတော့အခုတခါ lockdown အချိန်မှာလည်းအဲ့လိုလုပ်မယ်စိတ်ကူးပါတယ်အဲဒါကြောင့် driving Christmas ဈေးပွဲတော်ကိုလုပ်ဖြစ်တာပါ
ကိုဗစ်ကြောင့်ကန့်သတ်ချက်တွေရှိနေတဲ့မြို့မှာကားနဲ့လှည့်တဲ့ဈေးပွဲတော်လုပ်ခွင့်ရတာကိုပဲဒေသခံတွေကလည်းဝမ်းသာနေကြပါတယ်
။ It's a good alternative but this year don't fit this. ဒ
ီနေ့တခြားပုံမှန် Christmas ဈေးပွဲတော်တွေမရှိတော့ဒီဟာကတိတ်ကိုကောင်းတဲ့အကြံလို့ထင်ပါတယ်။Christmas အငွေတက်တွေကိုလည်းခံစားရတော့သဘောကျပါတယ
်။ Ganz toll, haben ein bisschen schöne Stimmung geschnuppert und schöne
ဒီကဲမှာ Christmas ပွဲတော်လာရတယ်ဆိုတော့ခံစားမှုမျိုးရလို့တိတ်ကိုကောင်းပါတယ်။
ဒီနေ့ကတော့ဂျာမနီနိုင်ငံမှသာမကအိမ်နီးချင်းဥရောပနိုင်ငံတွေမှာလည်းကဘာကျော်တဲ့လမ်းလျှောက်ဈေးပွဲတော်တွေကိုမဖွင့်ဆိုင်ကြပါဘူး။လမ်းလျှောက်ပွဲတော်တွေအစားပုံစံသစ်ကားနဲ့လှည့်ရတဲ့ Christmas ပွဲတော်တွေကိုပြုလုပ်နေကြတာမှဘရာဇီးလ်နိုင်ငံဆောက်ပေါလိုမြို့မှာလည်းကိုဗစ်ကြောင့်စိတ်မပျော်နိုင်ကြသူတွေအတွက်မီးထွန်းပွဲတော်တစ်ခုကိုဖန်တီးချပါတယ်။ကာယောဂါအငြင်းကင်းအောင်လို့အိမ်ထဲမှာပဲနေနေကြတဲ့ကလေးလူကြီးတွေကို Christmas အပျော်တွေခံစားနိုင်ကြအောင်လို့အခုလိုစီစဉ်ရတာဖြစ်တယ်လို့ပွဲစီစဉ်သူကပြောပါတယ်။
Então nossa ideia realmente foi proporcionar um momento de alegria, um momento em que as pessoas possam sair.
Durigo Canada sei pyo shin phu pe nai lu lut thar ba. Yoga ku ma so yin sia ma lu be. Si da su bi khana in pin thwe sei pan chi pyo nai ja si bu yi be chen ne lut da phit par de. Christmas pwe ro ga ni chi chin nit da ngain chan mu ne myo lin chin ni bu pi da mu. Ta na yi law phe phit phit Christmas a pyo bi bu ya twa si ja bu phit par de.
ကိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်းအခြေအနေသစ်တွေဖြစ်လာနေတာနဲ့အတူ Christmas ပွဲတော်ဆင်နွှဲပုံတွေကလည်းအခုလိုမျိုးပုံစံသစ်နဲ့ဖြစ်လာနေတာပါ။ Britain နိုင်ငံကအဆင့်3 lockdown ကန့်သတ်ချက်တွေရှိနေတဲ့ Manchester မြို့မှာလည်း Christmas City လို့ဆိုပြီးတော့ကားတွေကနေရုပ်ရှင်ကြည့်လို့ရမယ့်နေရာလုပ်ပေးထားပါတယ်။ဟင်းလင်းမြင့်ရုပ်ရှင်ရုံစီလာကြသူတွေကို Christmas သင်္ကေတအဖြစ်အစဉ်တွေအဝတ်အစားဝတ်ဆင်ထားသူတွေကကြိုးစိုးနေပါတယ်။စိတ်ညစ်ညူးစရာအခြေအနေမျိုးကြုံနေကြချိန်မှာလူတွေစိတ်အပန်းဖြေနိုင်ကြအောင်လုပ်ပေးထားတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါရယ်။2020ခုနှစ်တစ်နှစ်လုံးဟာကိုဗစ်ကရောဂါကြောင့်စိတ်လွတ်ကိုလွတ်တသွားလာလာမလုပ်နိုင်ကြတာမို့ Christmas နဲ့နှစ်သစ်ကူကာလမှာအခုလိုမျိုးကိုယ်ကားနဲ့ကိုယ်တီးသန့်သွားနိုင်တဲ့နေရာမျိုးတွေရှိလာတဲ့အပေါ်မှာတော့တော်တော်များများကသဘောကျနေကြပါရဲ့ရှင်။ကျွန်မဆင်းရဲနေပါ။
တော့ဒီဇင်ဘာတေးသချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အဆိုတော့ကိုရဲလွင်ရဲ့ဒီဇင်ဘာဆောင်းဆက်လန်းဆိုတဲ့သချင်းကိုနားဆင်ရမှာပါရှင်။နောက်ထပ် VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ဟောင်ကောင်ကိုအာဏာရှင်စနစ်နဲ့အုပ်ချုပ်မှုပုံစံပြောင်းမှုကြိုးပမ်းနေတာကိုစန့်ကျင်နေကြတဲ့ဒီမိုကရေစီလိုလားသူတွေကိုတရုတ်ကွန်မြူနစ်ပါတီကဆက်လက်နှိမ်နှင်းဖိနှိပ်နေပါတယ်။တရုတ်အစိုးရရဲ့နောက်ဆုံးဖိနှိပ်မှုတစ်ခုကတော့ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်တဲ့လူငယ်ခေါင်းဆောင်3ဦးကိုထောင်ချလိုက်တာဖြစ်ပါတယ်။အသက်24နှစ်အရွယ်ရှိတဲ့ဂျော်ရှူအာ ဝေါင်းဟာဟောင်ကောင်ကအတွေ့အကြုံရှိပြီးသားနိုင်ငံရေးနဲ့လူအခွင့်အရေးလှုပ်ရှားသူတူဦးဖြစ်ပါတယ်။2014ခုနှစ်က Umbrella Revolution လို့ခေါ်တဲ့ထီးအုပ်ဆောင်တော်လှန်ရေးမှာသူကအကြောင်းသားခေါင်းဆောင်တူဦးဖြစ်ခဲ့ပါတယ်။ဖြတ်သိမ်းခံရတဲ့နိုင်ငံရေးပါတီ Democristo ကိုတီထောင်ခဲ့သူတူဦးလည်းဖြစ်ပါတယ်။ ဒီဇင်ဘာ2ရက်နေ့မှာတော့ Mr. Wong 2019ခုနှစ်တုန်းကရဲဌာနချုပ်ရှိဆန္ဒပြမှုထဲမှာပါဝင်မှုနဲ့2013ကချခံရပါတယ်ဒီမိုစစ်တိုပါတီရဲ့ထင်ရှားတဲ့အဖွဲ့ဝင်နှစ်ဦးဖြစ်တဲ့ Agnes Chow နဲ့ Ivan Lam တို့လည်းထောင်ဒဏ်10လနဲ့9လအသီးသီးချမှတ်ခံရပါတယ်သူတို့တွေက2019ခုနှစ်ဇွန်လစပြီးဖမ်းဆီးထိန်းသိမ်းခံရတဲ့ဆန္ဒပြသူ1000နဲ့ကခေါင်းဆောင်3ဦးသာဖြစ်ပါတယ်ဖမ်းဆီးခံရသူတွေထဲမှာဒီမိုကရေစီလိုလားတဲ့မီဒီယာတထေးကြီးဂျင်မီလိုက်လည်းပါဝင်ခဲ့တာပါဒီဖမ်းဆီးမှုတွေနဲ့အတူတရုတ်အစိုးရဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတင်းတင်းကြပ်ကြပ်ဆက်လက်ချုပ်ချယ်နေသလိုဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်ကိုဖယ်ရှားပစ်နေတာပါနိုင်ငံတကာကိုပိတ်အပ်ထားတဲ့ဂတိကဝတ်တွေကိုဖောက်ဖျက်နေတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံသားဥဝင်ကြီးမိုက်ဖွန်ပီယိုကဒီမိုကရေစီလိုလားတဲ့ဟောင်ကောင်ပြည်သူတွေကိုဟောင်ကောင်အစိုးရဖိနှိပ်ပုံကတုံ့လှုပ်ခြောက်ခြားစရာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အစိုးရရဲ့သဘောထားကွဲလွဲသူတွေရဲ့နှုတ်တွေကိုပိတ်ဖို့တရားရုံးကိုအသုံးပြုတာကတသွေးတသံတမိန်အစိုးရတွေရဲ့အမှတ်လက္ခဏာတစ်ခုဖြစ်တယ်လို့ကိုယ့်ပြည်သူတွေလွတ်လွတ်လပ်လပ်တွေးမြင်ပြောဆိုတာကိုတရုတ်ကွန်မြူနစ်ပါတီအကြောက်ဆုံးဆိုတာကိုမီးမောင်းထိုးပြသနေတယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါတယ်။သမိုင်းအရာဟောင်ကောင်ကလွတ်လပ်ပွင့်လင်းတဲ့စနစ်ကနေအကျိုးအမြတ်တွေရနေတာပါဒီစနစ်ကပဲဂျော်ရှွာဝေါင်း Agnes Chow Ivan Lam နဲ့ Jimmy Lai တို့လိုဒီမိုကရေစီလိုလားသူနိုင်ငံသားတွေအတွက်ဂုဏ်ယူစရာဖြစ်နေတာပါကုလသမဂ္ဂကြီးမှုပြီးတရုတ်နဲ့ဗြိတိန်နှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတဲ့ The Basic Law ဥပဒေအောက်မှာဟောင်ကောင်သားတွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေကိုလွတ်လွတ်လပ်လပ်ကျင့်သုံးရပိုင်ခွင့်ရှိတယ်ပါတယ်ကမ္ဘာလူအခွင့်အရေးကြေညာစာရန်အောက်မှာလဲသူတို့တွေဒီအခွင့်အရေးကိုခံစားသင့်ပါတယ်လို့လဲဝန်ကြီးဖွန်ပီယိုကပြောပါတယ်။ဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေအမြင့်ဆုံးရရှိခံစားရစေဖို့နဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဖိနှိပ်ချုပ်ချယ်မှုအောက်မှာဒုက္ခရောက်နေရသူတွေအားလုံးအတွက်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာတစ်ဝှမ်းရာမဟာမိတ်တွေလက်တွဲပေါ်တွေနဲ့အတူဆက်ပြီးအလုပ်လုပ်သွားပါမယ်။ဟောင်ကောင်ပြည်သူတွေတရုတ်ပြည်သူပြည်သားအားလုံးနဲ့ဂျော်ရှွာဝေါင်း Agnes Chow Ivan Lam Jimmy Lai တို့နဲ့အတူကျွန်တော်တို့အတူရပ်တည်သွားပါမယ်လို့လဲဝန်ကြီးဖွန်ပီယိုကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကြော်ပြမှာပါကျမရီနဲ့အာကစားဝန်ကြီးဌာနကည၈နာရီထုတ်ပြန်တဲ့အရာဒီဇင်ဘာလ15ရက်နေ့အတွက်တက်ခွဲနမူနာပေါင်း23,000ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူ1000ကျော်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူပေါင်း13,000ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံလူဦးရေ60ရာခိုင်နှုန်းဖြစ်တဲ့ထိုင်ဝမ်ပြည်သူပြည်သား15သန်းကို COVID-19 ကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားတယ်လို့ထိုင်ဝမ်ကျန်းမာရေးတာဝန်ရှိသူတဦးကပြောပါတယ်။ထိုင်ဝမ်ဟာကိုဗစ်လို့ခေါ်တဲ့တကဘာလုံးကာကွယ်ဆေးရရှိရေးအစီအစဉ်ကနေကိုဗစ် -19 ကာကွယ်ဆေးဝယ်ယူရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ဖြတ်ကျော်ဝင်ရောက်လာနေတဲ့ယာဘမူးယစ်ဆေးတွေကိုတားဆီးနိုင်ဖို့အတွက်နှစ်နိုင်ငံနယ်စပ်တပ်ဖွဲ့တွေကင်းလှည့်စောင့်ကြည့်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်မူးယစ်ဆေးဝါတိုက်ဖြတ်ရေးအာဏာပိုင်တွေကြားသဘောတူညီခဲ့ကြပါတယ်။မူးယစ်ဆေးဝါကိစ္စထောင်လဲရေးသတင်းတွေဖလှယ်ရေးနဲ့နက်မြစ်တကြောစောင့်ကြည့်ဖို့လည်းနှစ်ဖက်ဆွေးနွေးသဘောတူညီခဲ့ကြတယ်လို့ The Daily Star သတင်းမှာဖော်ပြထားပါတယ်။ဂျိုးဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ်အမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပထမဆုံးချိန်အတိမတ်ပြလိုက်ပါတယ်။ဒါ့အပြင်အခြား Republican အထက်လွှတ်တော်အမတ်တွေအနေနဲ့လည်းရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရရှိတာကိုဝန်ခံပြောကြားဖို့အချိန်ကြံပြီးလို့လည်းအင်္ဂါနေ့ကပြောကြားတဲ့အထက်လွှတ်တော်မိကုံးမှတိုက်တွန်းသွားပါတယ်။American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Moderna နဲ့ American အမျိုးသားကျန်းမာရေးဌာနတို့ပူးပေါင်းတီထွင်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုကြိုတင်ပနာမစစ်ဆေးသုံးသပ်ချက်တွေအရလုံခြုံစိတ်ချပြီးထိရောက်မှုရှိတာတွေ့ရတယ်လို့ FDA အစအစာနဲ့ဆေးဝါးကုကဲရေးဌာနကအင်္ဂါနေ့ကအတည်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျာမနီနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်မှာအတည်ပြုဖို့နဲ့ဒီနေ့မကုန်ခင်စတင်ထိုးပေးနိုင်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကဂျာမန်ကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်။ EMA ဥရောပဆေးဝါးဆိုင်ရာအေဂျင်စီကနေ Pfizer နဲ့ BioNTech ကာကွယ်ဆေးအတွက်နောက်ဆုံးအတည်ပြုဖို့ဒီဇင်ဘာလ23ရက်နေ့မှာဆွေးနွေးကြမယ်လို့သူအနေနဲ့သိရကြောင်းဘာလင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးJens Bond ကနေတရင်တောက်တွေကိုပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေ။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.